ပြည်ကြီးနာမြို့နယ်ကစင်ဘူမြို့ကိုကချင်လွတ်မြောက်ရေးတပ် KIA နဲ့ပူးပေါင်းတပ်တွေကဒီလ10ရက်နေ့ကတင်းယူခဲ့တာဖြစ်ပြီးတော့ဖားကန့်မြို့နယ်အတွင်းမှာတော့ဒီလ17ရက်နေ့နဲ့12ရက်နေ့တွေမှာတိုက်ပွဲပြင်းထန်ခဲ့တာပါလက်ရှိမှာ KIA နဲ့ပူးပေါင်းတပ်တွေကစင်ဘူမြို့အနီးကခလာရ141တပ်စခန်းကိုဝန်းရံထားပြီးတော့စီရေးတင်းမာနေတဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုခုလိုပြောပါတယ်
စင်ဘူကတော့ဟို၁၀ရက်နဲ့မှာကျွန်တော်တို့ဘက်ကလည်းဟိုတမဟာရှိပေါ့အဲ့ဒီတပ်ဖွဲ့နဲ့ဟိုပူပေါင်းတပ်ဖွဲ့တွေဝန်တိုက်တာဖြစ်ပါတယ်ယူဝါဘက်ကတော့ရေခါတို့ဘာလို့ပေါ့ရက်သက်ဌာနတွေရှိတဲ့ယူဝါဘက်မှာတော့ဝလိရပြေလို့ပြောတယ်ဒါမဲ့တပ်ခန်းကတော့ယူဝါနဲ့နည်းနည်းဝေးတာပေါ့တိတပ်တည်ထားတဲ့နေရာဖြစ်နေတယ်ဆိုတော့အဲ့ဘက်ကတော့အခုတင်းလို့မရသေးဘူးပေါ့အလုံးဝိုင်းတဲ့နေရာတော့ပဲဖြစ်ပါတယ်တိုက်ပွဲရလက်စက်ပြဖို့တုံးရက်တော့ရှိပါသေးတယ်အဲ့လိုချင်းနေဖြစ်ပါတယ်
တိုက်ပွဲဖြစ်ပေါ်တဲ့10ရက်နေနဲ့17ရက်နေတွေမှာတော့စစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတက်ခတ်တာတွေရှိခဲ့တာကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ဒေသခံတွေလည်းဘေးလို့ရဒိန်းရှောင်နေကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြပါတယ်စင်ဘူမြို့ဟာအေယာဝတီမြို့ပထမမြစ်ချင်းရဲ့အထက်14မိုင်လောက်အကွာမှာတည်ရှိပြီးတော့2002ခုနှစ်ကမြို့ဖြစ်သတ်မှတ်ထားတာပါဒီအပိုင်းတွင်ဖားကန့်မြို့ကကြောက်ဖြာရွာဘက်မှာကရင်နဲ့စစ်ကောင်စီတပ်ကြားတိုက်ပွဲဖြစ်ခဲ့တယ်လို့ဘူမူကြီးနော်ဘူးကဆက်ပြောပါတယ
်။အကမ်ပက်လည်းအဲ့လိုပါပဲ။စကားဆက်ပဲကနဲ့သူတို့နည်းနည်းလုံထုံရဲ့လှစ်ပတ်နေတာလားပေါ့နော်။သူတို့နည်းနည်းလှောက်ချလို့ကျွန်တော်တို့ရင်းဆိုင်တိုက်ပွဲတွေဖြစ်တာဖြစ်ပါလား။တခန်းတင်းတဲ့တိုက်ပွဲတွေတော့မဟုတ်ဘူးညာ။ဟို6မိုင်လို့ကျွန်တော်အခေါ်ပေါ့နော်။6မိုင်တောက်တာအဲ့နေရာမှာဖြစ်တယ်ဖြစ်ပါလား။တိုက်ပွဲဖြစ်တဲ့နေရာမှာဒီမြေချောင်းနဲ့ပစ်ကူတာရှိတယ်ဟုတ်ပါ။
ဖားကန့်ဒေသခံတွေက17ရက်နေ့နဲ့12ရက်နေ့တွေမှာကြောက်ဖြာဘက်မှာနေရက်ဆက်တိုက်တိုက်ပွဲဖြစ်ခဲ့ပြီးကားလမ်းတွေပိတ်ခဲ့တယ်လို့ဒီကနေ့တော့လမ်းပြန်ဖွင့်ပြီးဖြစ်ကြောင်းပြောပါတယ
်။ဒီနေ့ကဒီ6မိုင်9မိုင်ဒီကမ္ဘာတက်ပွဲတရားထူတာတော့မများတော့ဒီကြောက်ဖြာရဲ့ဒီထဲမှာဖြစ်တယ်။ဒီနေ့ကလည်းဒီမြစ်ကြီးကလာဖြစ်တယ်။အမင်းကလည်းမြစ်ကြီးလာဒီမှာဟောလမ်းပြရဟိုဘက်လာမဝမ်းဘက်လာဒီဘုတ်တွေမှာလမ်းပြဘူးတရားကြည့်ခဲ့တာအဲ့ညစင်းရဒီကားလမ်းပြသွားတာဒီနေ့တော့နိုင်ရကနေဟိုကကားလမ်းကဖြစ်နေပြီ
ဒီတိုက်ပွဲတွင်နိုင်ရမှာကားဆက်ပရာတယောက်လက်နက်ကြီးထိမှန်သေးဆုံးကြောင်းပြောဆိုပေမဲ့တီးခြားတီးပြုတ်ချက်တော့မရသေးပါဘူးပြီးခဲ့တဲ့သတင်းပတ်ကဖားကန့်ကာမိုင်းလမ်းပေါ်ကစစ်ကောင်စီရဲ့နန်တိန်တပ်စခန်းကို KIA ကသိမ်းယူခဲ့တာကြောင့်လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေဟာစစ်ကောင်စီဘက်ကနန်တိန်စခန်းကိုပြန်လည်သိမ်းယူဖို့စစ်ကြောင်းထိုးလာစဉ်တိုက်ပွဲတွေဖြစ်ပွားတာဖြစ်ကြောင်းလည်းသုံးသပ်တာတွေရှိနေပါတယ်ခင်ဗျာ